'cause it only serves to make me more determined to achieve my final goal. And I come back even
when you're down to me, not a doubt. ပင်ပွဲတင်နေပေါ့နော်ဒီဒီရန်ကာကွေးတံမှာဒုတိယဘုံမူကြီးဓာတုတာဝန်ထမ်းဆောင်နေတယ်ဆိုတဲ့အခါကျတော့မြန်မာနိုင်ငံဇာတိကနေပြီးတော့ဒီနိုင်ငံကိုရောက်လာပြီးတော့ဘယ်လိုစစ်ထဲရောက်လာပြီးတော့ဘယ်လိုကျိုးပန်းလာလဲဆိုတာကျမတို့အမျိုးသမီးတွေကိုမျှဝေပါလားရှင
်ကျမတို့ဟာကျမအမိသားစုဟာအမေရိကန်ကိုလာတဲ့အချိန်မှာကျမ14နှစ်သမီးရှိပါတယ်ဆိုကျွန်မ18နှစ်လည်းပြည့်လည်ပြည့်သွားတော့ကျွန်မတို့ဟိုပါလေအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျွန်မကောလိပ်သွားဖို့လုပ်တယ်အဲ့ဒါကျွန်မတို့ကဟို immigrant family ပေါ့နော်ဆိုတော့ကျွန်မတို့ပတ်စံမရှိဘူးကျွန်မကိုကျောင်းထားဖို့ဆိုအဲ့ဒီအချိန်မှာကျွန်မ scholarship တွေလေလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျွန်မကို full scholarship ပေးတယ်ပြီးတဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက္ကသိုလ်တက်ရင်းနဲ့ဒီဥစ္စာနဘေးကလည်း military training ပေါ့နော်သွားတက်လိုက်ရတယ်အဲကျမအဲ့ဒါကြောင့်မို့တော့ကျမမှလည်း minor မှာ military science ဆိုတဲ့ minor ရှိတယ်အဲ့ဒီဥစ္စာလည်းပြီးလည်ပြီးရောကျမပွဲရတဲ့အခါကျတော့ကျမကို second lieutenant လည်းပြီးလိုက်ပါတယ်အဲ့ဒီကနေစပြီးတော့ကျမအဲ့ဒါ1989ပေါ့နော်အဲ့ဒီမှာစပြီးတော့ကျမစပြီးတော့ထမ်းဆောင်တာပါThe World Trade Tower 9/11 လေပီလေပီရောကျမက mobilize လုပ်ခံကြည့်တယ်ဆိုတော့ကျဲဒီ mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့အေးချာနဲ့ပတ်သက်ပြီးတော့အများအားလေ specialize လုပ်တဲ့လူဆိုတော့လေသူကကျမကို Pacific Command ကိုပို့ပါတယ်ဆိုတော့ကျမ Pacific Command မှာ full time ပေါ့နော် active duty 3နှစ်ကျော်ကျော်လုပ်လိုက်တယ်အဲ့ဒီလုပ်တဲ့အချိန်မှာကျမကိုသူတို့တွေက deputy economic advisor ဆိုပြီးတော့လုပ်ခိုင်းပါတယ်နောက်ပြီးတော့လေကျမ US counter terrorism strategy in Asia မှာလေကျမ planner staff officer နေနဲ့လုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျမဒီနေ့ online lieutenant colonel ပေါ့နော်ဖြစ်သွားတယ်
အမျိုးသမီးတဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့အခါကျတော့ကျမတို့တွေတွေ့ရတာကပေါ့နော်တုံတယုံခန္ဓာရည်ရှိမှုနဲ့ဝင်လို့မရဘူးလေဘာလို့လဲဆိုတော့တင်နန်းတွေဆင်းရတယ်ဆိုတော့အမျိုးသမီးတဦးအနေနဲ့ရောဒီခါတွေကိုဘယ်လိုကြော်ထွားပါလဲဒေါက်တာ
တင်နန်းကိတာကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီအစွမ်းအားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်တိတ်ပြီးတော့အခက်အခဲမရှိဘူးအခက်အခဲပိုရှိတာကအဲ့ဒီ military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ
်
အဲ့ဒီမှာကျတော့ကျမတို့မှာ social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်အခဲတွေရှိတာပေါ့နော်နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမနည်းနည်းအခက်အခဲရှိပါတယ်
ဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေကဘယ်လိုမျိုးအခက်အခဲတွေပါလဲဥပမာပြလို့ရမှာနောက်တစ်ခုကအဲ့လိုမျိုးအခက်အခဲတွေကိုဘယ်လိုလုပ်ကြော်လွှားယူပါလဲရှင
်အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲအဲ့ဒါလေ့ကျလို့ရှိရင်မျိုးသားတွေကအမျိုးသမီးဥဆောင်တာမကြိုက်တာတွေရှိတယ်အမျိုးသမီးလုပ်ဟန်တွေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘူ
းကဲ
ဆိုအဲ့လိုမျိုးဖြစ်ပါတယ်ဒါပေမဲ့လေကျမကတော့ focus လုပ်တာကတော့ကျမ mission accomplishment
okay
ပထမဆုံး so သူတို့ ਨੇ ပြိုင်တဲ့အခါကျလို့ရှင်သူတို့ရဲ့နှစ်ဆသုံးဆပူကောင်းရတယ်သူတို့ရဲ့နှစ်ဆပူသုံးဆပူသိနိုင်ရတယ
်
ပူလုံနိုင်ရတယ်ပူကြိုးစားနိုင်ရတယ် so အဲ့လိုမျိုးပြရင်ねကျမဒီလိုမျိုးကြော်လွားလာတာပါကျမသူတို့စစ်ခမ်း planning ဆွဲမလားအေးရှားအကြောင်းပူသိမလားကျမသူတို့ရဲ့ပူသိနိုင်အောင်ပူတက်နိုင်အောင်ကျမအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ
်ဟုတ်ကဲ့ကျမတို့မြန်မာနိုင်ငံမှာပေါ့နော်အခုလေဒီမိုကရေစီအတွင်းကုပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးရဲ့အခန့်ကန့်ထားကတော့တော်လေးကြီးပါအထူးသဖြင့်မြန်မာနိုင်ငံကလူဦးရေ53%သားမှအမျိုးသမီးက50%ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအားလုံးတို့ပါဝင်ပြီးတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမှန်ကောက်မှုစီဖို့လှုပ်ဆောင်ပေးနေတယ်ဆိုတော့အဲ့လိုမျိုးကဏ္ဍမှာအမျိုးသမီးတွေဘယ်လိုပါဝင်ပြီးတော့လှုပ်ဆောင်နိုင်မလဲရှင်
အခုကြတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ women OTS အမျိုးသမီးနဲ့ပတ်သက်တဲ့ officer training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ training လုပ်တယ်အရင်ကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တရားဥစ္စာကနေပြီးတော့ promotion ရဖို့စောက်ပြီးတော့ decision maker level ထိသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးကကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် environment က50%ခန့်အမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေအခက်အခဲတွေရှိတယ် ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအပြေအခြားအဆုံးနဲ့မသိနိုင်ဘူးပေါ့ဆိုတော့ကျမတို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျွန်တော်တို့မှာအခုကကျတော့ကျွန်တော်တို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျွန်တော်တို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျွန်မသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒုစမဆိုင်တဲ့နေရာမရှိဘူ
းအဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန့်ကဏ္ဍကိုမြေတောင်မြှောက်ပြီးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျွန်မထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘလို့အကြံပေးချင်ပါလေ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုပ်နိုင်တဲ့ဥစ္စာကိုသူတို့ပြောပြရတယ်ဆိုအဲ့ဒါအိမ်ကနေစတယ်နောက်ပါ education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုပ်နိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလည်းပြီးတော့ဟိုနေအလုပ်လုပ်တာလုပ်ချင်တယ်အလုပ်နေရာတွေမှာလည်းဒီဥစ္စာမျိုးသမီးနဲ့အမျိုးသားညံ့ညတ်တရဖြစ်နိုင်အောင်လုပ်ပေးရမယ်လိုအပ်လာတယ်အဲ့လိုမျိုးညံ့ညတ်တရအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရန်ကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တံပရောအရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့အခါကျတော့အမေရိကန်အရန်ကာကွယ်ရေးတပ်မှာဒုတိယဗိုလ်မှူးကြီးတူအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်တဲ့ဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမကခုနကပြောသလိုပဲပေါ့နော်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တက်အောင်ပို့စီအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမကပြောချင်တယ်အခုဝင်တဲ့ပထမfirst generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျွန်မတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျွန်မနောက်ဆုံးမေးချင်တာကတော့ခုလိုမျိုးစစ်လေ့ကျင့်ခန်းတွေဖြတ်သန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်ဖတ်မှတ်ရရဥပမာလေးတစ်ခုလောက်ညွှန်ဝေလို့ရမှာရှင
်ကျွန်မပထမဆုံးပေါ့နော်ကျွန်မပြောဆိုဒီ equipment တွေကကျွန်မစတုန်းကဒီဥစ္စာ adjustable မဟုတ်ဘူး jaw body ဒီ frame တွေပါလောက်ထားတဲ့ဥစ္စာကအနည်းဆုံးလူ9ပေ8လက်မှအဲ့တော့ကျမ9ပေ9လက်မှပဲရှိတယ
်
ဆိုတော့ကျမဒီကြောဘော8ကိုတက်လိုက်လို့ရှိရင်အဲ့ဒီကြောဘော8ရဲ့အနောက်ဘက်ကကျမရဲ့ပြင်ပါးနားအထိရောက်သွားတယ်အဲ့ဒီရောက်သွားတဲ့အခါကျတော့တခါလေကြလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာအဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်ကျမကြောဘော8ကပေါင်90ဆိုကျမဒီအဲ helicopter ကနေခုံချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ
်
အဲ့လဲကြပါတဲ့အခါမှာဒီကြောဘော8ကအနောက်ဘက်ကနေပြီးတော့တင်ပါးနဲ့ဆောင်းပြီးတော့အပေါ်ကိုတက်လာအောင်ဆိုကျမခေါင်းကကျမကြောဘော8နဲ့ပြန်ပြိသွားတယ်အဲ့ဒီပြိသွားတယ်ကျမဘာမှထားလို့မရတော့ဘူးကျမကလည်း M16 တနက်ကလည်းရှိတယ်ကြောဘော8ကလည်းကျမကိုဖိထားတယ်နောက်ပြီးတော့ကျမရဲ့ဟိုမှာ helmet ကလည်းအပေါ်မှာရှုပ်ချက်ကိုခတ်နေတာပဲဒီဥစ္စာမထနိုင်တော့ဘူးအဲနောက်တော့နောက်တစ်ယောက်ကကျမတို့ရဲ့ tech officer ဆိုတဲ့ second lieutenant တယောက်ကလာပြီးတော့ကျမကိုကူညီပြီးတော့ဆွဲခေါ်ပါသူကပထမထင်တာကျမကကြောက်ပြီးတော့မထနိုင်ဘူးလို့သူကထင်တာကျမကြောက်တာမဟုတ်ဘူးကျမဒီဥစ္စာပြီးနေတာ equipment အောက်မှာပြားပြီးတော့ကျမမထနိုင်တော့တာဖြစ်တာကြောက်လို့မဟုတ်ဘူးဆိုသူကလည်းရမ်းရည်ကြတာပေါ့နော်ကျမကတော့မဟုတ်ဘူးကြောက်လို့မဟုတ်ဘူးကျမကကျမရဲ့ equipment အောက်မှာပြီးပြားနေတာလို့ပြောအခုကျတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိပ်ဖြစ်ပြဿနာမရှိတော့ပါဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုသိရှိရှိနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ်
Cause it only serves to make me more determined to achieve my